အီရန်နဲ့အမေရိကန်တို့ကြားတင်းမာမှုတွေတိုးနေချိန်မှာပဲဟော်မုတ်ရေလက်ကြားမှာအီရန်တော်လှန်ရေးအဆောင်တပ်တွေကတောင်ကိုရီးယားအလံလွှင့်ထားတဲ့ရေနံတင်တင်းမောတစ်စင်းကိုဖမ်းဆီးလိုက်တယ်လို့အီရန်အစိုးရရုပ်သံကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံတကာတင်းမောသား20လိုက်ပါလာတဲ့ဟန်ကွတ်ချင်မီတင်းမောကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်ကိုရီးယားကတောင်းဆိုခဲ့ပြီးသူတို့စစ်တပ်ရဲ့ပင်လယ်ဓားပြချေမှုန်းရေးတပ်ဖွဲ့ကိုဟော်မုတ်ရေလက်ကြားနာကိုဆစ်လွတ်ခဲ့တယ်လို့ပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုကြောင့်အီရန်ရဲ့ဘီလီယံနဲ့ချီပိုင်ဆိုင်မှုတွေကိုတောင်ကိုရီးယားကနေထိန်းချုပ်ထားတာပြန်ပြီးပေးဖို့အတွက်အီရန်ကလိုလားနေတာဖြစ်ပြီးတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးအီရန်ကိုမလာခင်ရက်ပိုင်းလိုမှာပဲအခုလိုဖမ်းဆီးခဲ့တာလို့လည်းဖော်ပြပါတယ်။ Saudi Arabia ကနေ UAE အာရဗ်စော်ဘွားများနိုင်ငံကိုသွားတဲ့ဒီသင်္ဘောဟာရေကြောင်းသဘာဝဝန်ကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေကိုချိုးဖောက်တဲ့အတွက်ဖမ်းဆီးတာဖြစ်ကြောင်းအီရန်တော်လှန်ရေးအဆောင်တပ်ကပြောပါတယ်။ဒါအပြင်ဒီတင်မောပေါ်မှာပါလာတဲ့တင်မောသားတွေဟာတောင်ကိုရီးယား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့မြန်မာနိုင်ငံတွေကဖြစ်ကြောင်းလည်းပြောပါတယ်။